ပြည်တော်စုငြိမ်းချမ်းရေးညီလာခံမှာတမရော်ကာကွယ်ရေးဦးစီးချုပ်ကနိုင်ငံတော်ကာကွယ်ရေးတာဝန်ထမ်းဆောင်ဖို့အတွက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုဖိတ်ခေါ်လိုက်ပါတယ်ဒီဖိတ်ခေါ်မှုအပေါ်ညီလာခံတက်ရောက်လာတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့ကအပြုသဘောဆောင်တဲ့ဖိတ်ခေါ်မှုအဖြစ်ရှုမြင်ပြီးပြည်တော်စုတမရော်ကိုတိုင်းပြည်နိုင်ငံရေးစနစ်နဲ့အညီဖွဲ့စည်း
မင်ကွန်းပြောကြရမှာတိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တွေအနေနဲ့ DDR SSR ခေါ်စစ်လက်နက်ဖြုတ်သိမ်းရေးတပ်ဖြတ်သိမ်းရေးပြန်လည်ထူထောင်ရေးလုပ်ငန်းတွေဆောင်ရွက်ဖို့နဲ့လုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းရေးကိုအချိန်ကာလသတ်မှတ်ဆောင်ရွက်သွားမှာဖြစ်ကြောင်းထည့်သွင်းပြောကြားခဲ့တာဖြစ်ပါတယ်။တဆက်ထဲမှာပဲနိုင်ငံအသီးသီးမှကာကွယ်ရေးအတွက်တမရတရတာရှိကြောင်းနိုင်ငံတော်ကာကွယ်ရေးတာဝန်ထမ်းဆောင်လို့တဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေကိုလည်းထမ်းဆောင်နိုင်ဖို့တမရော်ကဖိတ်ခေါ်ကြောင်းလည်းပြောဆိုခဲ့ပါတယ်။ပိုအိုမျိုးသားလူမျိုးရေးတပ်ဦး PNLO ရဲ့ဥက္ကဋ္ဌဦးခွန်မြင့်ထွန်းက SSR DDR လုပ်ငန်းတွေဖော်ဆောင်ဖို့တိုင်းနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA မှာထည့်သွင်းထားကြောင်းနဲ့တမရော်ကာကွယ်ရေးဦးစီးချုပ်ရဲ့ပြောဆိုချက်အပေါ်မှာအပြုသဘောဆောင်တဲ့ဖိတ်ခေါ်ချက်အဖြစ်ရှုမြင်ကြောင်းပြောပါတယ်။
အဲ့တော့ဒီကနေ့မှာတော့ NC ကိုလက်မှတ်ရေးထိုးပြီးတော့မှအခုလိုပြည်တော်စုငင်းငိုင်းကြီးလာကံကိုဒီလိုအတူတကွကျင်းပတာကတော့ဒါကျွန်တော်တို့အမြင်မှာ fair and move အားလုံးကလည်းဒါလက်ခံကြပြီအစိုးရပါဝင်တပ်မတော်ပါဝင်အားလုံးကဒါလက်ခံကြပြီဖြစ်ပါတယ်ထို့နည်းတူပဲကျွန်တော်တို့အချင်းကြမှာတဦးနဲ့တူတောင်းချမ်းသူလို့ဒီလိုမမြင်ကြတော့ဘဲနဲ့ကျွန်တော်တို့ကပြည်တော်စုကိုပြန်လည်ထူထောင်ကြမယ်ပြည်တော်ဘက်တွေနဲ့ဒီလိုတတ်မှတ်လိုက်တာလည်းဖြစ်တယ်လို့ကျွန်တော်တို့လို့မြင်ပါတယ်ဒါကြောင့်မို့လို့ဒီကာကွယ်ဦးစီးချုပ်ပြောသွားတဲ့ဟာကအရင်တုန်းကလို့ကျွန်တော်တို့ကိုတောင်းချမ်းသူလို့သဘောထားတာမျိုးနှိမ့်ချဆက်ဆံတာမျိုးမဟုတ်ဘဲနဲ့ဒီတိုင်းပြည်လုံခြုံရေးကိစ္စရပ်တွေကိုဒါအတူတကွပူးပေါင်းဆောင်ရွက်နိုင်ရင်ပြည်တော်အဖွဲ့များအနေနဲ့ပြည်တော်စုပြန်လည်ထူထောင်ရေးအခြေခံမှာပြောသွားတယ်လို့ပဲကျွန်တော်မှတ်ယူပါတယ
်အရင်ကဖေဗရူစနစ်ကိုခွဲထွက်မှုအနေနဲ့လက်မခံတယ်လို့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကလည်းတောင်းချမ်းသူအဖြစ်ရှုမြင်ခဲ့ကြကြောင်းပြောပါတယ်ကီယင်မျိုးသားစီယုံ KNU ရဲ့အထွေထွေအတွင်းရင်းမှုဘရိုဆော့ဂွေထူဝင်းကတော့တမ်ဘရော့ဖွဲ့စည်းရေးဟာနိုင်ငံရေးစနစ်ကိုအခြေခံဖို့လိုအပ်ပြီးကျင့်သုံးမဲ့နိုင်ငံရေးစနစ်ကိုဆွေးနွေးပြီးမှသာကာကွယ်ရေးစနစ်ကိုဆောင်ရွက်နိုင်မှာဖြစ်ကြောင်းပြောပါတယ
်။နိုင်ငံတော်တစ်ခုမှာတော့တမ်ဘရော့တစ်ခုလည်းရှိရမှာလို့ကျွန်တော်လက်ခံပါတယ်။ဒါပေမဲ့ဒီတက်ကိုဘယ်လိုဖွဲ့စည်းမလဲဆိုတာကနိုင်ငံတော်ရဲ့ဖွဲ့စည်းပုံနဲ့ပတ်သက်တယ်။နိုင်ငံတော်ဖွဲ့စည်းပုံစနစ်နဲ့ပတ်သက်တယ်။ဒီတော့ကျွန်တော်တို့နိုင်ငံရေးဆွေးနွေးမှုမှာကျွန်တော်တို့ဒီဆောက်မဲ့နိုင်ငံဖွဲ့တွေနဲ့နိုင်ငံတော်ဆိုလို့ရှိရင်ဒီတက်ကအဲ့ဒီနိုင်ငံရေးစနစ်နဲ့ပြည်ရတဲ့တက်မဲ့ဖွဲ့စည်းရမှာပေါ့ဒီကိစ္စကကျွန်တော်တို့နိုင်ငံရေးစနစ်အရာဆွေးနွေးအစီအစဉ်ပြီးမှသာဒီနိုင်ငံတော်ကာကွယ်ရေးအတွက်တက်မလို့ဘယ်လိုဖွဲ့စည်းမလဲဆိုတာရှိတာပေါ့ကျွန်တော်တို့နိုင်ငံနဲ့ကဲ့ရင်တဲ့နော်တက်မလို့ဖွဲ့စည်းဖို့ပဲရှိရမှာပေါ့
လက်ရှိကျင်းပနေတဲ့ပြည်တော်စုငင်းချမ်းရေးညီလာခံမှာလုံခြုံရေးကိစ္စရပ်အပအဝင်ရက်လက်ကောင်းတွေထွက်ပေါ်လာမယ်လို့မျှော်လင့်ကြောင်းလည်းဆက်ပြောပါတယ
်။ငင်းချမ်းရေးပြည်ထောင်စုဖြစ်ရှင်းဖို့အတွက်တွေ့ဆုံဆွေးနွေးဖြစ်တယ်။ဒါတော့ငင်းချမ်းရေးပြည်ထောင်ကဒီခုနကျော်ပြောတဲ့အခြေခံနိုင်ငံပြည်တဲ့ဖြစ်တယ်ကျွန်တော်တိုင်းရင်းသားတွေရဲ့ပြည်ထောင်ဒီမိုကရေစီပြည်ထောင်တွေပဲဖြစ်ပါတယ်။ဒါကြောင့်မို့ငင်းချမ်းရေးလာခံနဲ့ပြီးတော့တိုင်းပြည်ပြည်ပြည်ညီလာခံလို့လည်းပြောလို့ရပါတယ်။ဒီတိုင်းပြည်နဲ့ကပ်ရည်တဲ့နော်ဘာဖြစ်စီဘုံတို့ဒီတိုင်းရင်နဲ့ကဲ့ရင်တဲ့ဥပဒေတို့ကတိုင်းသားတွေနောက်ပြည်သူလူထုတွေအကျိုးရှိတဲ့တိုင်းပြည်ကိုပြန်လည်ပြုပြောင်းနေတဲ့နော်အဲဒါဆွေးနွေးမှုဖြစ်တဲ့အတွက်ကြောင့်ဒီဆွေးနွေးမှုကရလာတဲ့ရလာတာကျွန်တော်တိုင်းပြည်အဲအေးချမ်းပဲငြိမ်းချမ်းပဲရန်လူမှုလည်းမရှိတဲ့အတွက်ကြောင့်ဒီဒီရလာကားတွေလည်းအဲ့လိုတော့ရလာမှုထွက်လာဖို့ကြောမျိုးနဲ့
ဒီကနေ့ဒုတိယနေ့အဖြစ်ကျင်းပတဲ့ပြည်တော်စုငြိမ်းချမ်းရေးညီလာခံမှာတော့အစိုးရလွှတ်တော်တက်မရောတိုင်းသားလက်နက်ကိုင်အဖွဲ့တွေနိုင်ငံရေးပါတီတွေကကိုယ်စားလှယ်တွေနဲ့အသိပညာရှင်အတတ်ပညာရှင်တွေကမိမိတို့အစုအဖွဲ့အတွင်းမှာနိုင်ငံရေးလူမှုရေးစီးပွားရေးလုံခြုံရေးမြေယာနဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာမူဝါဒတွေကိုတီးခြားစီဆွေးနွေးခဲ့ပါတယ်။ဒီလိုဆွေးနွေးပြီးတဲ့နောက်ခေါင်းစဉ်အလိုက်အလွှာအသီးသီးပါဝင်တဲ့အဖွဲ့အစည်းတွေကထပ်မံဆွေးနွေးကြမှာဖြစ်ပါတယ်။လက်ရှိကျင်းပတဲ့ညီလာခံမှာတော့ဆွေးနွေးခဲ့တဲ့အကြောင်းအရာတွေကိုအခြေခံမူအဖြစ်ချမှတ်မှာဖြစ်ပြီးဆုံးဖြတ်ချက်ချတာမျိုးတော့ပြုလုပ်မှာမဟုတ်ပါဘူး